မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်မှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံတွင်မိုက်ပုံပီယိုအနေနဲ့လက်ခံပြီးဒီစကီယက်ကိုခေါ်ဝေါ်အသုံးပြုဖို့တင်ပြရှောက်ထားလွှာကောက်ယူမဲ့အစီအစဉ် petition ကိုမေလ21ရက်နေ့ကစတင်လိုက်ပြီးလို့ Refugees International အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံကဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာ9000နီးပါးပြင်းထန်ကြီးတဲ့ cyclone မုန်တိုင်းတန်ခံရသလို COVID-19 ကူးစက်မှုနဲ့စတင်ကြုံတွေ့နေရချိန်မှာသူတို့တွေဟာလူမျိုးတုံးတပ်ဖြတ်မှုကြောင့်ထပ်ပြေးခဲ့ကြရတယ်အခုလိုအကာအကွယ်မဲ့နေရတဲ့ဆိုတော့ကိုတက္ကပါလုံးအတူတကွာအတိမတ်ပြရမှာဖြစ်ကြောင်းလဲ Refugees International အဖွဲ့က VOA ကိုပို့ပို့တဲ့ email မှာပါရှိပါတယ်။မြန်မာနိုင်ငံတွင် Ranger Report ကျူးလွန်မှုဟာလူမျိုးတုံးတက်ပြတ်မှုဖြစ်တဲ့ဆိုတော့ကို American နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့တသက်မမလူသိရှင်ကြားထုတ်ဖော်ပြောဆိုထားခြင်းမရှိသေးကြောင်း Ranger Report လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတက်ပြတ်မှုရှိတဲ့ဆိုတော့ကို American နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့လက်ခံအတိမတ်ပြဖို့တောင်းဆိုကြောင်း Refugees International ရဲ့တင်ပြလျှောက်ထားလွာ Petition မှာပါရှိပါတယ်2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကအာဆာလက်နက်ကိုင်တပ်တွေပေါ်နေပြည်တော်ကလူလုံတုံးကရိုဟင်ဂျာတိုင်းနဲ့ချီပြီးဗီလရစ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်မြန်မာဆွေရကရိုဟင်ဂျာတုံးတုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လဲစစ်စစ်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျ